ဧပြီလ5ရက်နေ့ကနေ13ရက်နေ့အထိပြည်တွင်းမှာမီးပေးနေတဲ့ရတနာဒန်းဝေကမ်းလွန်စီမံကိန်းလုပ်ငန်းတွင်တွင်ပြုပြင်မှုမှန်မှုတွေပြုလုပ်နေတဲ့အတွက်ရန်ကုန်မြို့မှာလျှက်စစ်ဓာတ်အားပေးတဲ့အချိန်ပိုပြီးတော့ညွန်နေလာပြီးမီးပြတ်တောက်တာတွေရှိလာနိုင်မယ်လို့လျှက်စစ်စွမ်းရင်ဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ခဲ့ပါတယ်။ຫນွေဦးရာသီစကတဲ့ကစပြီးစက်မှုဇုံတွေကဆက်ယုံဒီအတွက်လျှက်စစ်ဓာတ်အားတွေကိုအချိန်အကန့်အသတ်နဲ့မီးပေးနေတာဖြစ်လို့အခုဆိုရင်တချို့အေးကန်းဆက်ယုံတွေဟာပိတ်လိုက်ရတဲ့အခြေအနေအထိဖြစ်နေပြီလို့လည်းအေးကန်းဆက်ယုံလုပ်ငန်းရှင်တွေကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရန်ကုန် VOA အခြေစိုက်ကိုအောင်ရဲမောင်မောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။ရတနာဒန်းငွေကမ်းလွန်တွင်းတူးစဉ်ကိုအထွေထွေပြည်ပြည်လုပ်ငန်းတွေ AB လပထမဘက်နဲ့ဒုတိယဘက်တွင်မှပြုလုပ်မှာဖြစ်တဲ့အတွက်လက်ရှိဖြန့်ဝေနေတဲ့သဘာဝဒန်းငွေတွေကနေကုဘဘေ165သန်းယွန်ထဲမှာဖြစ်တယ်လို့စွမ်းရင်ဝန်ကြီးဌာနကသတင်းထုတ်ပြန်လာတာပါ။အခုလိုသဘာဝဓာတ်ငွေတွေ short ပေးမှာဖြစ်တဲ့အတွက်ရန်ကုန်မှာရှိတဲ့သဘာဝဓာတ်ငွေစက်ယုံတွေဖြစ်တဲ့လော်ကား၊ရွာမ၊အလုံး၊တကယ်ရစက်ယုံတွေကနေထုတ်လုပ်ပေးနေတဲ့လျှက်စစ်ဓာတ်330မဂါဝက်လည်းယွန်နေသွားမှာဖြစ်တယ်လို့လျှက်စစ်စွမ်းအင်ဝန်ကြီးဌာနကဆိုပါတယ်။လျှက်စစ်ဓာတ်တွေရော့ကျမှာဖြစ်တဲ့အတွက်ရန်ကုန်မှာလည်းလူနေရပ်ကွက်အချို့နေရာတွေမှာအလဲကျမီးပေးနိုင်မှာဖြစ်တယ်လို့လည်းလျှက်စစ်စွမ်းအင်ဝန်ကြီးဌာနကဆိုထားပါတယ်။ရန်ကုန်မြို့အတွင်းမှာလျှက်စစ်ဓာတ်တွေအလဲကျစနစ်နဲ့ပြတ်တောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မီးယာပေးရဲ့အဖွဲ့ YESB ဥက္ကဋ္ဌဦးအောင်ခိုင်ကလက်စစ်စွမ်းအင်ဝန်ကြီးဌာနကဒီနေ့ထုတ်ပြန်ထားတဲ့အတိုင်းစောင့်ရမှာဖြစ်တယ်လို့ VO ရဲ့မေးမြန်းမှုကိုပြန်လည်ဖြေကြားခဲ့ပါတယ
်။ဟိုဝန်ကြီးဌာနထုတ်ပြန်ထားတဲ့သတင်းတွေရှိပါတယ်ခင်ဗျာ။ဒီနေ့ပဲဟိုတည်ရဝင်ဖြေသားထားတယ်လို့သိရပါတယ်ဝန်ကြီးဌာနကလေ။ကျွန်တော်တို့အခုအဲ့ဒီသတင်းစာထဲမှာသိချာဟိုရှင်းရှင်းလင်းလင်းဖော်ပြထားပါတယ်နော်။ပြောသွားတဲ့အတွက်ဘယ်လိုလုပ်ထားပါလဲဘာညာဆိုတော့
ရန်ကုန်တိုင်းအတွင်းမှာလျှက်စစ်ဓာတ်တွေရော့မှာဖြစ်သလိုအခြားနယ်မြေတွေဖြစ်တဲ့တထုံ၊မော်လမြိုင်၊ရွှေတောင်၊မြောင်သဘောဓာတ်ငွေဓာတ်အပေးစက်ယုံတွေမှာလည်းလျှက်စစ်ဓာတ်330မဂါဝက်ယွန်းထဲမှာဖြစ်တယ်လို့လျှက်စစ်စွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ထားပါသေးတယ်။လျှက်စစ်ဓာတ်တွေယွန်းထဲမှာဖြစ်တဲ့အတွက်နိုင်ငံပိုင်နဲ့ပုဂ္ဂလိကစက်ယုံတွေ၊စက်မှုဇုံတွေ၊အကြီးစားစက်မှုလုပ်ငန်းတွေ၊ကုန်ထုတ်လုပ်ငန်းတွေမှာလည်းလျှက်စစ်ဓာတ်ပြတ်တောက်မှာဖြစ်တယ်လို့အစိုးရပိုင်းသတင်းစာတွေမှာကြေညာထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလຫນွေစောင့်ဝင်ကလေးကစက်မှုဇုံတွေမှာလျှက်စစ်ဓာတ်တနေ့ကို9နာရီတာပေးတာကြောင့်အခုဒီလာထဲမှာအေးကန်းစိတ်ုံအချို့ပိတ်လိုက်ရတာရှိနေပြီးတော့အခုလိုသာလျှက်စစ်ဓာတ်တွေထပ်ဖြတ်တောက်မယ်ဆိုရင်မွေးမြူရေးနဲ့အေးကန်းလုပ်ငန်းရှင်တွေအခက်တွေ့နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်ကအထွေထွေတွင်မှုဦးဝင်းကျိုင်ကပြောပါတယ
်ဒီစစ်ရစီမီလုံလုံလောက်လောက်မရတဲ့ကြံစည်မှာကြောင့်အခုဆိုရင်မနေ့ကသူပြောတယ်ဗျဒီအေးကန်းစိတ်ုံတွေကတချို့ပိတ်ပြီလို့ပြောတယ်တချို့လေအဲ့တချို့ပိတ်တယ်အလုပ်သမားတွေကိုအလုပ်တချို့နားထိုင်လိုက်တယ်ပေါ့နော်သူတို့တစ်လခွဲနှစ်လလောက်ဒီအပြည့်စုံပြန်မရမကျင်းတော့သူတို့ကနားမယ်လို့ပြောတယ်အဲ့တော့အဲမဖြစ်မနေလဲရမယ်စိတ်ယုံနေပဲလဲနေတဲ့သို့ရေဆုံးနဲ့စိတ်ပူပန်တော့ရေခဲပေါ့ဗျာအဲ့တော့ငားတွေပစုံတွေကိုဖမ်းမယ်ဖမ်းတာပဲဖြစ်ဖြစ်မွေးတာပဲဖြစ်ဖြစ်နောက်ကျွန်တော်တို့ဟိုကိုစက်စင်းလို့ခေါ်တဲ့ဒီပြုပြင်ထုတ်လို့ရေးပဲလို့ရေခဲရလို့တော့ဟုတ်ဗျာအဲ့တော့အဲ့ဒီရေခဲကလည်းလျက်စမီလုံလုံလောက်လောက်မရရင်ရေခဲစီကလည်းပြတ်တာပဲဗျာအဲ့တော့တက်ခဲ့ရင်အဲ့ဒီဗန်းစီရောမွေးပြူရောအဲ့ဒီပြုပင်ထုတ်လို့ရပိုင်းနေလေအဲ့ဒီရေခဲသေးကြောင့်ဇေယျတွေကတက်သွားပြန်လာပဲဗျအဲ့တော့ဒီလျှက်စင်းမီမလုံလောက်လို့ဖြစ်ပေါ်တဲ့ပြဿနာတွေကဥပမာငါပစုံဆိုရင်လည်းကျွန်တော်တို့အစာတွေကျွေးရတဲ့ခါကျတော့အစာလက်စက်ယူနေရလေလျှက်စစ်တာကနေပဲလေတယ်ဗျအစာလုံးတွေထုတ်လို့တာအဲ့ဒီမတရားပဲကိုမီးစက်နဲ့ကိုလျှက်ယူတဲ့ဟိုအစာပစည်းလုံးတွေကလည်းမြင့်ကုန်တာပဲဗျ
အခုလိုစက်မှုဇုံတွေမှာမီးပြတ်တာလျှက်စစ်ဓာတ်ရရှိမှုအခြေအနေညှော်နေတာဟာလုပ်ငန်းရှင်တွေအတွက်အထူးဆန်းမဟုတ်ပေမဲ့အဲ့ဒီလိုကာလရောက်ရင်လုပ်ငန်းတွေလဲပတ်နိုင်မှုအတွက်ပုံမှန်ထက်ကုန်ကျစရိတ်လေးစားလောက်စိုက်ထုတ်ကြခံရတယ်လို့လည်းလိုင်တရာစက်မှုဇုံဥက္ကဋ္ဌဦးမြတ်သိန်းအောင်ကပြောပါတယ်။
နေ့စဉ်နေ့တိုင်းကတော့ဒီလိုပါပဲစက်မှုပဲပြီးနိုင်တယ်။နေ့တိုင်းတိုင်းကလည်းဒီတိုင်းပါပဲ။ဟိုတူမပြီးနိုင်တာတခုပဲ။ဒီနေ့စဉ်9နာရီပဲ။ဖြစ်နေရတော့ဒီတိုင်းပဲဒီစဉ်လည်းပဲလေးစားလောက်ဆက်သွားတာပေါ့လေ။နော်ကျေစာ295ဆိုတော့300ကျော်လောက်ဟိုမျက်စိလေးကတက်သွားတာလေ
လူလေးဦးမှာတဦးသာလျှက်စစ်ဓာတ်သုံးဆွဲဝင်ရတဲ့မြန်မာနိုင်ငံကိုလျှက်စစ်ဓာတ်နဲ့ပတ်သက်ပြီးတော့အကူအညီပေးဖို့တွေဆောင်ရွက်မှာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်အကြီးအကဲတွေကမြန်မာနိုင်ငံကိုရောက်ရှိစေမှာပြောခဲ့ပူပါတယ်။နှွေရသည်ရောက်ရှိတိုင်းလျှက်စစ်ရဖို့နှစ်တိုင်းပြဿနာရှိနေတဲ့မြန်မာနိုင်ငံအနေနဲ့ဒါမဲ့ကာလတွေမှာယင်းနှမြွနှံသူကိုဖိတ်ခေါ်နိုင်မှုအတွက်ကောင်းမွန်တဲ့လျှက်စစ်ဓာတ်တွေရှိဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်အမှုဆောင်ရာရှိချုပ်မစ္စတာဂျင်အောင်ကျိုင်းကဖေဖော်ဝါရီလအတွင်းမြန်မာနိုင်ငံခီးစဉ်မှာထောက်ပြပြောဆိုခဲ့မှုပါတယ်ခင်ဗျာ။